မလေးရှားနိုင်ငံမှာမတမာမှုတွေကြီးကျယ်ရှိခဲ့တယ်လို့တိုက်ခိုက်တွေကဆက်ဆွဲပြီးရွေးကောက်ပွဲရလဒ်ကိုကန့်ကွက်ဆန္ဒပြမယ်ဆိုရင်ဖမ်းဆီးမှာဖြစ်တဲ့အကြောင်းရဲတပ်ဖွဲ့ကသတိပေးနေတဲ့ကြားကပဲလူပေါင်းထောင်ထောင်ချီဆန္ဒပြခဲ့ကြပါတယ်။အတိုက်ခံကောင်းဆောင်အန်ဝါအီဘရာဟင်ဦးဆောင်ပြီးဒီကနေ့ဆန္ဒပြမယ်အစီအစဉ်အတွက်ခွင့်ပြုချက်တောင်းခံထားတာမျိုးမရှိတဲ့အတွက်တရားမဝင်ဘူးလို့မလေးရှားရဲတပ်ဖွဲ့အကြီးကအစ္စမေအိုမာကသတိပေးထားတာပါ။မလေးရှားနိုင်ငံရဲ့ငင်းချမ်းစွာစူဝေးခွင့်ဥပဒေအရဆိုရင်တော့ဆန္ဒပြတာတွေလူလူစူဝေးပွဲတွေအတွက်စီစဉ်သူတွေကကြိုတင်ခွင့်ပြုချက်တောင်းခံမှုပြဋ္ဌာန်းထားတာဖြစ်ပါတယ်။ဒါပေမဲ့လည်းကွာလာလပူမြို့ကအားစားရုံမှာစူဝေးခဲ့ကြတဲ့ဆန္ဒပြပွဲမှာတော့လူပေါင်း4000လောက်ထိပါဝင်ခဲ့တယ်လို့လည်း AP သတင်းတစ်ပုဒ်ကဖော်ပြခဲ့တာပါ။မလေးရှားဒုတိယဝန်ကြီးချုပ်ဟောင်းအန်ဝါအီဘရာဟင်ကတော့ဒီဥပဒေဟာလွတ်လပ်စွာပြောဆိုခွင့်ပေါ်ကန့်သတ်ထားတဲ့ဒီမိုကရေစီမဆန်တဲ့လုပ်ရဖြစ်တယ်ဆိုပြီးတော့ပြောဆိုထားတာဖြစ်ပါတယ်။မလေးရှားနိုင်ငံရဲ့ရွေးကောက်ပွဲစနစ်မှာပြည်ရင်ပြောင်းလဲမှုတွေလှုပ်ဆောင်မှုနဲ့ရွေးကောက်ပွဲရဲ့ရလဒ်တွေကိုစိန်ခေါ်သွားဖို့အပြင်းထန်လှုပ်ရှားသွားမယ်လို့လည်းသူကပြောဆိုထားတာပါ။တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာတော့လွတ်လပ်ရေးရပြီးကြတဲ့ကတခြားလုံးတိုက်ပြည်အနာကိုရယူလာတဲ့အမျိုးသားတပ်ဦးမဟာမိတ်ဖွဲ့ကထောက်ခံမဲ့တချို့ရောပြီးရခဲ့ပေမဲ့လည်းအနံ့ရရှိခဲ့တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကကြေညာထားတာလည်းဖြစ်ပါတယ်။